Welcome to the Voice of America in Burmese.
Mingla mne ke ma shin. VOA American tan ye 2022 khu ne ma la 24 yin boud khu ni mne ke a si sin ni go American ti yang si Washington DC myu ro ga ni sa tin chou lin pe ni ba bi shin. Line to meter 3240 48 do ga ni phan yu na sin nai ma de. Chama mya ta sin ya ma shin.ဒီကနေ့မနေ့ပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းမှာဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တည်ဆုံရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်ကုလသမဂ္ဂကသတိပေးလိုက်ပါတယ်
။ The team reiterates its call on security forces to refrain from violence and to keep children and young people out of harm's way. UNICEF says that as of today, at least 23 children have reportedly been killed in the violence. ကုလသမဂ္ဂကမူချုပ်ရဲ့
ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ပြောသွားတာပါ။ဒီသတင်းနဲ့အတူနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင် CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကြားမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားတွေကြုံတွေ့နေရတဲ့အခက်အခဲစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးကဏ္ဍနဲ့ CRPH ကခန့်ထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးလက်ရှိအခြေအနေတွေအကြောင်းဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးဗုဒ္ဓဟူးနေ့မနေ့ပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်။
မြန်မာနိုင်ငံဆင်အာနာတိတ်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေးဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ
် UNICEF says that as of today at least 23 children have reportedly been killed in the violence
ကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်အရဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေအတွင်းတေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီးထိခိုက်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး17ဦးရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ Fahrenheit ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြီးအစ်စ်အသုံးပြုတာအပါအဝင်ကလေးတွေအပေါ်ဆက်ပြီးတိုက်ခိုက်မှုရှိနေတာကိုမြန်မာဆိုင်ရာကုလသမဂ္ဂရုံးဘက်ကအထူးစိုးရိမ်ကြောင်းပြောပါတယ်။ကလေးတွေနဲ့လူငယ်တွေဘေးကင်းစီရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းမဖက်ကြဖို့လဲထပ်ပြီးတောင်းဆိုပါတယ်။ဆင့်အနာသိမ်းပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်ကာနေမှာပြောပါတယ်။မန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်တနက်ကြီးထိတေဆုံခဲ့ရမှုဟာဆိုရင်ဖေဖော်ဝါရီလ10ရက်နေ့ဆင်အာနာသိမ်းမှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံရသူတွေတဲ့အသက်အငယ်ဆုံးဖြစ်ပါတယ်။တနင်္လာနေ့မှာလဲမန္တလေးစင်ကြေဘုံရက်ကွက်ကအသက်14နှစ်အရွယ်ယောက်ျားကလေးတအူကြီးထိတေဆုံခဲ့ရပါတယ်။ရှင်ဘတ်ကိုကြီးထိပြီးတေဆုံခဲ့ရတဲ့အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ကိုအင်္ဂါနေ့မှာမိတဲ့ကြိုပါတယ်။မန္တလေးမြရည်နန္ဒအင်ယာဝင်းမှာတနင်္လာနေ့တုန်းကစစ်တပ်ရဲ့ရဲကရက်ွက်တင်းဝင်ပြီးတနက်နယ်ပြစ်ခတ်ချိန်မှာဆန္ဒပြပွဲတွေမရှိဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။အာနာဒိန်းစစ်တပ်ရဲ့တနက်ကြီးထိတေဆုံခဲ့ရသူမောင်ထွန်းထွန်းအောင်ကလမ်းမဲ့ဇူလိုင်လမှာ15နှစ်ပြည့်မှာပါ။ငင်းကျဲစွာဆန္ဒပြသူတွေအပေါ်တေးကြတဲ့အထိပြစ်မှတ်ထားတိုက်ခိုက်ခံရမှုအတွင်းကလေးတွေပါဝင်နေတဲ့အတွက်တုံ့လှုပ်ခြောက်ခြားရကြောင်းကလေးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာဖြစ်ရမယ်။အိမ်မှာနေရင်တည်ဆုံးခဲ့ရတယ်ဆိုတဲ့ကိစ္စတွေအပေါ်မှာအထူးစိုးရိမ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။နေစဉ်ညီပါကလေးငယ်တွေတည်ဆုံးနေရတာကိုကြည့်ရင်လုံခြုံရေးတပ်ဖွဲ့တွေဟာလူတွေရဲ့အသက်အန္တရာယ်ကိုလုံးဝအလေးမထားတော့တဲ့တရုတ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့နိုင်ငံတော်ကကလေးငယ်20ကျော်တည်ဆုံးခဲ့ရမှုအပေါ်တုံ့လှုပ်ခြောက်ခြားရတယ်လို့ပဲအသက်17နှစ်အရွယ်မိန်းကလေးငယ်တဦးအပါအဝင်တရားဥပဒေမဲ့ဖန်ခံထားတဲ့အနည်းဆုံးကလေးငယ်18ဦးရဲ့ဘေးကင်းလုံခြုံမှုကလည်းစိုးရိမ်ပွဲဖြစ်တယ်လို့ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။အာနာဒိန်းစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့မတ်လ24ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါက်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်။ခွင့်ပြုချက်မရှိဘဲ walkie talkie တွေအသုံးပြုမှု COVID-19 ကန့်သတ်တမ်းမြစ်ချက်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှု လူမှုစုပုံအောင်ကြအောင်လှုံ့ဆော်မှုဆွဲချက်တွေနဲ့တင်ထားပြီးဖြစ်ပြီးဒီဆွဲချက်တစ်ခုချင်းစီကထောင်တန်း၃နှစ်တိကြခံရနိုင်တဲ့ဆွဲချက်တွေဖြစ်တယ်လို့လဲဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတဲ့သူမရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ကိုဗီဒီယိုကွန်ဖရင့်နဲ့ဗုဒ္ဓဟူးနေ့မှာတရားရုံးထုတ်ဖို့တရက်လိုအင်ကာနီမှာတော့အနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကနေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဆိုတဲ့ဗီဒီယိုကိုလည်းဖွင့်ပြခဲ့ပါတယ်
။ဟုတ်တယ်အစားတောက်ထက်တဲ့အိတ်တွေအပြင်မှာထည့်ထားတယ်။အမေရိကန်ဒေါ်လာတထုပ်လင်ရွက်တရပါတယ်။တရားတန်အထုပ်20ဒေါ်လာ2သိန်းနဲ့အကယ်ဒမီရွှေ10ချက်သားတော့အပိုင်း25ပိုင်းစုစုပေါင်းနှစ်ပိတ်တစ်ခွဲကိုကျွန်တော်တူဦးလေးကျူဆောင်ပြီဒေါအောင်ဆန်းစုကြည်နေတဲ့ကိုဝင်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုရေးကိုတာအတွက်ပဲ3ပါတီအောင်နိုင်ရေးအတွက်ပဲ3ဒေါခင်ကြီးဖောင်ဒေးရှင်းအတွက်ပဲ3လိုတဲ့နေရာပါ3ပါလို့ပြောပြီးကျွန်တော်ကိုယ်တိုင်ဒေါအောင်ဆန်းစုကြည်လက်ထက်ကိုဖျက်ပေးခဲ့တာဖြစ်ပါတယ
်ဒီမတိုင်ခင်ကလည်းလုပ်ငန်းရှင်တူဖြစ်တဲ့ဥမာဝိတ်ကဒေါအောင်ဆန်းစုကြည်ကိုကိုယ်တိုင်ငွေကြေးပေးခဲ့တယ်လို့ပြောထားတဲ့ဗီဒီယိုဖိုင်ကိုလည်းစစ်တပ်ရဲ့အုပ်ချုပ်ရေးအဖွဲ့ကထုတ်ခဲ့ပါတယ်ဒီဖြောင်းချက်ပေးပြောဆိုချက်တွေကိုအနာသိန်းအဖွဲ့ကဘလို့ပုံစံရယူခဲ့တယ်လဲဆိုတာမသိရသလိုဥဖြိုးမင်းသိန်းရဲ့ပြောဆိုချက်ဆိုတဲ့ဗီဒီယိုဖိုင်ရဲ့အရေးအသွေးကိုထောက်ပြပြီးအတုအယောင်ဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒါပြင်ဒေါ်ဆန်းစုကြည်နဲ့ဘီလီယံနာတထေဂျော့ချ်ဆိုရော့စ်တွေ့ဆုံခဲ့တဲ့ဓာတ်ပုံနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးဂျော့ချ်ဆိုရော့စ်ရဲ့Open Society Foundation ရဲ့မြန်မာအဖွဲ့ကဝန်ထမ်းတဦးကိုစစ်ဆေးချက်အရတရားမဝင်ငွေကြေးလွှဲပြောင်းမှုတွေရှိတယ်လို့လည်းအနာသိန်းအဖွဲ့ကဖော်ပြခဲ့ပါတယ်။ဖမ်းထားတဲ့ဒေါက်ဆန်းစုကြည်ကိုတော့ရှင့်နေနဲ့တွေ့ခွင့်မပေးသေးသလိုမလတရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးကြားနာမှုမှာလည်းတရားသူကြီးနဲ့သာတွေ့ဆုံခွင့်စကားပြောခွင့်ပေးခဲ့ပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖမ်းဆီးခံထားရတဲ့ဩစတြေးလျစီးပွားရေးပညာရှင်ပမောက်ခရှောက်တာနဲ့ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့စစ်ဆေးမေးမြန်းနေကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုဖြေကြားခဲ့ပါတယ
်။အော်အဲ့တော့အရင်ပြလိုက်မယ်ကျွန်တော်ကဒီဩစတြေးလျနိုင်ငံသားမစ္စတာရှောက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တိနဲ့မြန်မာနိုင်ငံအစိုးရလေးဘက်ချက်များအဥပဒေ3တိခါကြီးနဲ့ကျွန်တော်တို့ကစစ်ဆေးနေရတာရှိတယ်စစ်ဆေးနေကြပဲရှိပါတယ်ဟိုဒါနဲ့ပတ်သက်ကြတော့ကျွန်တော်စစ်ဆေးတာကအဲ့နှစ်ခုနဲ့ပဲကျွန်တော်စစ်ဆေးတာဖြစ်တယ
်ဖန်စီထားတဲ့ပမ္ပောက်ခရှောင်းတာနဲ့ကိုမိသားစုနောက်ဩစတြေးလျတန်ယုံတာဝန်ရှိသူတွေနဲ့ဖုံးအဆက်အသွယ်နှစ်ချိန်ခွင့်ပြုခဲ့ပြီးဆက်ပြီးလဲခွင့်ပြုမယ်လို့အင်ကာနီကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါပေမဲ့လည်းပမောက္ခရှောက်တာနဲ့ကိုဖန်စီစစ်ဆေးနေတဲ့ကိစ္စဒီထက်ပိုပြီးပြောလို့မရသေးကြောင်သူကပြောပါတယ်။နောက်ထပ်ဖန်ခံထားတဲ့ဩစတြေးလျနိုင်ငံသားတွေဖြစ်တဲ့ Matthew O'Kane နဲ့ Krista Abridge အတွက်လည်းဩစတြေးလျတယုံကကောက်စစ်ဆိုင်ရာဆောက်ရွက်ပေးနေရပါတယ်။ကယ်ဆယ်ရေးနေရင်တောက်ချန်တွေကဌာနပြန်မဲ့သူတို့ကိုတားမြစ်ပြီးနေအိမ်အခြေချုပ်နဲ့ထိန်းသိမ်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့မရှိမဖြစ်လိုအပ်မဲ့ပစ္စည်းတွေစုဆောင်းပြီးဘေးကင်းအောင်နေကြဖို့လဲအင်ကာနီမှာပဲဩစတြေးလျတန်ယုံကသတိပေးထားပါတယ်ရှင်ဆီယာနာသိမ့်မှုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအပေါ်အာဏာသိမ်းအဖွဲ့ကကြီးအစ်စ်အုံပြူဆက်လက်အကြမ်းဖက်ဖြိုခွဲနေတာနဲ့အတူပဲမတ်လ23ရက်နေ့မန္တလေးမှာပြစ်ခတ်မှုအတွင်းအ ਨੇ ဆုံး3ဦးသေဆုံးခဲ့ရကြောင်းအခုအညီပေးရဆောင်ရွက်သူတွေက BOA ကိုပြောပါတယ်မန္တလေးစင်ကြေဘုံမြို့တွေဖြစ်တဲ့အောင်ပင်လေမြရည်နန္ဒာထွန်းတုံအောင်သာယာတို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်ပြစ်ခတ်မှုတွေအတွင်းလူသေဆုံးမှုတွေရှိနေတာပါရန်ကုန်မြို့ရင်းကအတားအဆီးတွေကိုလည်းဒေသခံတွေကိုအတ္တမခိုင်းစေမှုအပါအဝင်အင်အားသုံးရှင်းလင်းခဲ့ပြီးတဲ့နောက်မြို့ပြင်မြို့နယ်တွေကိုစစ်အုပ်ချုပ်ရေးနဲ့တင်းကျပ်ထားပါတယ်။နိုင်ငံတော်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲကကြီးအစ်စ်သုံးပြစ်ခတ်တပ်ဖြတ်နေပြီမယ်လို့လည်းနိုင်ငံတော်မှာပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့တနက်နေ့ပြစ်ခတ်မှုတွေရက်ွက်တွေအတွင်းနေရောညပါထင်းသလိုပြစ်ခတ်မှုတွေနောက်ပိုင်းမှာတော့ဆန္ဒပြသူတွေဘက်ကလည်းလူပေါင်းထောင်ချီစုဝေးတာမျိုးထက်လူစုလူဝေးအနေငယ်နဲ့နေရာခွဲပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်ရှင်
ကြောင်ရှိစေဦးပြသိရေ
ဒေါ်ရေဒေါ်ရေ
ကြောင်ရှိစေဦးပြသိရေ
ဒေါ်ရေဒေါ်ရေ
န Nyama Siana Temu Twin Tesong Kiyade Nyama Pituri Twe Mi Tunyi Sutambu Tiago India Nanga New Delhi Mudoma Inga Nika Chimpabade Mizo Changamya Po Wendiga Piana Midi Tunyi Bi Tesong Kiyaturi Twe Sutang Kichabade
And this is in solidarity with the democratic movement that we
Nyama Nangama Leshi Pinide Democracy Lo Shamurine to Jetiraku Piatara Balu Pawin Lo Shari Changadu Kapiobade India, Shimya by Mizoram Pinega, Yamanang and Nename Tisan Nidalo, Nanangam Pidure Gulu Sasamule Nyabade, Siana Tempi Lunjo Yeso in Chene, Mizoram Bago, Trapje Tenshang Chaturi Tema, Myanmar Yetapawini Le Pawinibi, Myanmar Baka, Tapawin, the Choco, Pian Luebibu, Downsure, Lule, Pineta when she do the Choka, Media Rigu Biosu Taraba.
ရွေးရေးအမေရိကန်တံမင်းနဲ့ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိ၊ပိုင်းလိုမီတာ36.3ချက်တုံညာ၊ပိုင်းလိုမီတာ40ကီလိုဟတ်၊ခွန်လေးချက်တုံညာ၊ပိုင်းလိုမီတာ၄၀ချက်ကီလိုဟတ်၊၆.၅တုံညာနဲ့ပိုင်းနက်မီတာ190ကီလိုဟတ်၊တင်ငါခွန်ငါတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ ဆလဘီသမရဘိုင်ဒန်ကတိုက်ခိုက်ရေးလက်နက်တွေနဲ့ကြီးပူအများကြီးထည့်သွင်းနိုင်တဲ့ကြီးကတ်တွေကိုကျွန်တော်တို့ပိတ်ပင်ဖို့အင်ကာနေမှာတောင်းဆိုလိုက်ပါတယ်။ I don't need to wait another minute, let alone an hour. လွတ်တော်ကအတီးပြုပြီးသားဖြစ်တာမို့အထက်လွတ်တော်အနေနဲ့လည်းထောက်ခံပေးဖို့ဘိုင်ဒန်ကတောင်းဆိုထားပါတယ်။ဗိုလ်ဒါမျိုးပြက်ကမှုနဲ့ပတ်သက်ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အသက်ရှင်လွန်မြောက်လာသူတွေနဲ့အတူစိတ်နှလုံးချေခွဲရကြောင်းသမရဘိုင်ဒန်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကော်လိုရာဒိုပြည်နယ်ဗိုလ်ဒါမျိုးကစတိုးဆိုင်တစ်ခုအတွင်းပြက်ကမှုကြောင့်လူ နိုင်သွားမယ်လို့တန်ဋိဌာန်ချတာကြောင်းပြောဆိုလိုက်ပါတယ်။လက်ချက်အမေရိကန်တပ်ဖွဲ့ဝင်2500နဲ့နေတိုတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုမေလ1ရက်နေ့မတိုင်မီရုတ်သိမ်းမှုအမေရိကန်ကဂတိကူပြစ်ထွက်တာဖြစ်ပါတယ်။အဆိုပါနောက်ဆုံးနေ့သတ်မှတ်ချက်ကိုသမ္မတထရမ့်အဆိုအားနဲ့တာလီဘန်သဘုံတို့က2020ဖေဖော်ဝါရီကလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။ကျွန်တော်တို့တူသွားခဲ့ကြတဲ့အတူတကွပဲမှန်ကန်အောင်ပြုပြင်နိုင်ခဲ့ကြတယ်။အချိန်ရောက်တဲ့အခါမှာအတူတကွပြန်လည်ထွက်ခွာကြရလိမ့်မယ်လို့ဘလင်ကန်ကဘရက်ဆက်မြို့မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အာဖဂန်တွက်နေတိုနဲ့အမေရိကန်တပ်ဖွဲ့တွေရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။နေတိုတပ်ဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာအာဖဂန်နစ္စတန်နဲ့ပတ်သက်ပြီးတော့ရှေ့ဘာဆက်လုပ်မလဲဆိုတာကိုရှေ့နှစ်ရက်ထဲမှာဆွေးနွေးဖို့အတွက်မဟာမိတ်ဌာနချုပ်မှာအတူရောက်ရှိနေကြတာလည်းဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇပီဟာလာမူဂျာဟက်ကတော့ဘိုင်ဒန်ရဲ့မှတ်ချက်ကိုတုံ့ပြန်ရမှာအမေရိကန်ကစာချုပ်ကိုလေးစားဖို့နဲ့ပြည်ပြည်ဝဝအကောင့်တယ်ဖို့တဘောအုပ်စုကမျောလင့်လာတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်။နိုင်ငံဖြတ်ကျော်အကြမ်းဖက်အုပ်စုတွေနဲ့ဆက်ပြီးတော့ပေါင်းနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတာလီဘန်ဘက်ကညှင်းဆိုလာပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းတိုက်ပွဲတွေလျှော့ချဖို့နိုင်ငံတကာကတောင်းဆိုထားတာကိုလည်းတာလီဘန်ခေါင်းဆောင်တွေကညှင်းပယ်ထားတာပါ။တီးလင်ကနိုင်ငံအတွင်းအခြေအနေကိုလေးလာစောင့်ကြည့်ရပြုလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲထံတောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ခုကိုလူ့ခွင့်ရေးကောင်စီကအင်္ဂါနေ့မှာအကြည့်ပြုလိုက်ပါတယ်။ထောက်ခံမဲ22မဲ၊ကန့်ကွက်မဲ17မဲနဲ့ကြားနေမဲ14မဲရှိခဲ့ပြီးနိုင်ငံတကာစည်းမျဉ်းတွေလူ့ကွန်ရေးချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးဖန်ဝရန်ထုတ်ခံရတာမျိုးတရားစွဲဆိုခံရတာမျိုးရှိလျင်ချက်ချင်းဗမ်းမလိုက်တဲ့လေးလာစုံစမ်းမှုတွေအသေးစားပြုလုပ်ပေးဖို့ကုလသမဂ္ဂလူ့ကွန်ရေးအဖွဲ့ကြီးကတရီးလင်ကအစိုးရကိုတောင်းဆိုထားတာပါအနောက်နိုင်ငံတွေဥဆောင်ပြီးထောက်ခံမဲ့ပေးခဲ့ကြပြီးတရုတ်ရုရှားအရီထရီးယားနဲ့ဖိလစ်ပိုင်တို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်အိန္ဒိယကတော့ဂျာနေမဲ့ပေးခဲ့တဲ့နိုင်ငံတွေကတခုဖြစ်ခဲ့ပါတယ်နောက်လာမဲ့ချိုးဖောက်မှုတွေအတွက်အချက်လက်တွေစုဆောင်းဖို့ခွဲခြားစိတ်ဖြာဖို့နဲ့အသက်တည်ထောက်ထားတွေကိုထိန်းသိမ်းဖို့အတွက်ကုလလူခွင့်ရေးကော်မရှင်နာမင်းကြီးယုံကနေပြီးတော့စွန့်ရည်မြင့်တင်တဲ့လှုပ်ဆောင်ချက်တည်းရဲ့လည်းဖြစ်ပါတယ်။တီးလင်ကနိုင်ငံသားရေးဝန်ကြီးဒက်နစ်ဂွာနာဝန္ဒနာကတော့ အနောက်နိုင်ငံတွေဟာကမ္ဘာတောင်ချမ်းကိုလွှမ်းမိုးကျင်နေတာဖြစ်တယ်လို့ဆက်စွဲပြောဆိုလိုက်ပြီးဒီဆုံးဖြတ်ချက်ဟာဂျနီဗာအခြေစိုက်အဖွဲ့ဝင်48နိုင်ငံရဲ့မဲအများစုကိုရရှိခဲ့တာမဟုတ်ဘူးလို့လည်းဆိုပါတယ်လူခွင့်လီလာစောက်ကြီးရဲ့အဖွဲ့ကြီးကတော့နိုင်ငံတကာတရားမျှတမှုနဲ့တာဝန်ယူမှုကိုတိုးတက်စေတဲ့သမိုင်းမှတ်တိုင်ဆုံးဖြတ်ချက်တစ်ရပ်ဖြစ်ကြေညာခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောက်ကမ္ဘာလုံးဆိုင်ရာ TB ဆုတ်ရုပ်ကတိုက်ဖျက်ရေးအောင်မြင်မှုတွေဆယ်စုနှစ်တစုကျော်နောက်ကျသွားခဲ့ရတယ်လို့လာမယ့် March 24မှာကြားအောင်မဲ့ကမ္ဘာ TB အဆုတ်ရောဂါတိုက်ဖျက်ရေးနေ့မတိုင်မီဆရာဝန်တွေကသတိပေးလိုက်ပါတယ
်။ Despite being preventable and curable tuberculosis
ကာကွယ်ကူသနိုင်ပေမဲ့လည်း TB အဆုတ်ရောဂါဟာကမ္ဘာပေါ်မှာသေဆုံးမှုအများဆုံးကူးစက်ရောဂါဖြစ်နေပြီးနှစ်ဆက်လူတစ်သန်းခွဲသေဆုံးရတာမို့လူနှစ်သိန်းခွဲလောက်နှစ်ဆက်သေဆုံးရတဲ့ကုက္ကံအားကျဆင်းမှုရောဂါ AIDS တက်ပိုပြီးသေဆုံးမှုများပါတယ်လို့ Unit 8အဖွဲ့ရဲ့ပြောခွင့်ရ Harvey Vasholzer ကပြောသွားတာပါ။နိုင်ငံ၉ခုမှာတခုဟာ TB အဆုတ်ရောဂါပြန့်နှံ့မှုမြင့်မားနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မြန်မာ၊ပါကစ္စတန်၊ဖိလစ်ပိန်း၊ဆောက်အာဖရိကာ၊တဂျက်ကစ္စတန်နဲ့ယူကရိန်းနိုင်ငံတွေမှာရောဂါတွေ့ရှိကူးသားမှုပြန်များ23ရာခိုင်နှုန်းရှိနေတယ်လို့ဂျနီဗာအခြေစိုက် Stop TB Partnership အဖွဲ့ရဲ့လေ့လာတွေ့ရှိချက်တွေအရဆိုပါတယ်
Geographically Southeast Asia represents 44 people.
တတိယအဖြစ်အရှေ့တောင်အာရှဒေသမှာ TB အဆုတ်ရောဂါကူးစက်သူ44ရာခိုင်နှုန်းရှိပြီးတော့အာဖရိကက25ရာခိုင်နှုန်းနဲ့ Pacific အနောက်ဘက်ခြမ်းက18ရာခိုင်နှုန်းရှိနေပါတယ်လို့လည်း Unit 8ဖွဲ့ရဲ့ပြောခွင့်ရ Harvey Vaholzer ကဆက်ပြောသွားပါတယ်။ကမ္ဘာ TB အဆုတ်ရောဂါတက်ဖြစ်ရေးနေ့ကိုဂျာမန်သိပ္ပံပညာရှင် Robert Koch ကရောဂါဖြစ်ပွားစေခဲ့တဲ့ virus ပိုးကိုစတင်တွေ့ရှိကြောင်းကြေညာတဲ့1882 March 24ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ TB အဆုတ်ရောဂါဟာအခုချိန်ထိကမ္ဘာသေဆုံးမှုအများဆုံးကူးစက်ရောဂါတစ်ခုဖြစ်ဦးဆောင်နေစေလည်းဖြစ်ပါတယ်။ TB အဆုတ်ရောဂါကိုကုသဖို့ဆေးတမျိုးတည်းသာရှိပြီးရွေရောက်ပြီးသူတွေအတွက်ဒီဆေးရအာနိသင်ဟာလည်းအကန့်အသတ်နဲ့ရှိနေပါတယ်။ TB လူနာတွေအတွက်အသုံးပြုတဲ့ဆေးရုံခန်းတွေဟာလည်းကိုဗစ်ရေပေါ်လူနာဆောင်တွေဖြစ်ချက်ချင်းပြောင်းလဲခဲ့ရပြီးအသွားအလာကန့်သတ်မှုတွေချမှတ်ထားတာကြောင့် TB ဆန်းသက်စစ်ဆေးခြင်းနဲ့ကုသခြင်းတွေပေါ်မှာလွန်စွာတိကျရတာဖြစ်ပါတယ
်။ပေါ်ဒခုနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။VOE ရဲ့ဗုဒ္ဓဟူးမနဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယပိုင်းနာယူဝက်မှာတော့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာburmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနှာစင်နိုင်ပါတယ်။အခုတော့သတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်တည်ဆုံးရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်နိုင်ငံတကာကသတိပေးနေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းရကအသက်9နှစ်အရွယ်ကလေးတူအပါအဝင်ထိခိုက်သေးဆုံးမှုတွေတိုးလာနေတဲ့အပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာကထပ်မံသတိပေးနေပါတယ်။ညီညာစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတဲ့လှုပ်ရက်တွေကိုရပ်ဖို့တိုက်တွန်းနေတဲ့ကြားမှာပဲနိုင်ငံတော်အသေးချေထိခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာကြောင့်နိုင်ငံတကာကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တည်ဆုံးရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောပါတယ်
။ On Myanmar, our country team says it is deeply concerned about the continued use of force against children. This includes live ammunition.
ကျေးဇူးတောင်းကြပါတယ်ကလင်းငယ်တွေပေါ်ဆက်လက်ပြီးအင်အားသုံးနေနေတဲ့ပေါ်သူဆိုရင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးကပြောပါတယ်အမျိုးတပ်ဖွဲ့ဝင်အနေနဲ့ကျန်းသက်လို့ရတယ်မလုံးကြဘူးနဲ့ကလေးတွေနဲ့လူငယ်တွေအန်တီမဖြစ်အောင်ဆောင်ရွက်ဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ
်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF စီရင်တွေအရ February 1ရက်နေ့နောက်ပိုင်းမှာဆန္ဒပြပွဲအင်အားသုံးဖြိုခွဲတာတွေကြောင်းကလေးငယ်အနည်းဆုံး23ယောက်တိတ်ဆုံးခဲ့ရပြီးပြင်းပြင်းထန်ထန်ဒဏ်ရာရသူ17ယောက်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရ Fahrenheit ကပြောပါတယ်။မနေ့ကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့9နှစ်အရွယ်ကလေးတစ်ယောက်တေဆုံးခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစန့်ကျင်သူတွေအပေါ်မှာအင်အားသုံးနှိမ်နင်းရကတေဆုံးခဲ့ရသူတွေထဲမှာအသက်အငယ်ဆုံးလည်းဖြစ်ခဲ့ပါတယ်။ဒီ9နှစ်အရွယ်ကလေးငယ်ဟာအိမ်ထဲမှာဖခင်ဖြစ်သူနဲ့အတူရှိနေတော့မှပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတာလို့ မိသားစုဝင်တွေနဲ့နှိဆက်သူတွေကသတင်းမီဒီယာတွေကိုပြောပါတယ်။တနင်္လာနေ့တုန်းကလည်းမန္တလေးစင်ကြီးဘုံရက်ကွက်ကအသက်16နှစ်အရွယ်ယောက်ျားလေးတဦးကြီးထိပ်ပြီးတော့တေဆုံးခဲ့ရပါတယ်။မန္တလေးမှာဒီအပိုင်းအတွင်ပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတယ်လို့အသက်20ကျော်လူငယ်တွေလည်းပါဝင်ပါတယ်။မန္တလေးမြရင်နန္ဒာအိမ်ယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကလေးငယ်မောင်ထွန်းထွန်းအောင်ကိုတနက်ထိမှတေဆုံးခဲ့ရတာပါ။ကလေးငယ်ကဆန္ဒပြသူတွေရဲ့ပါဝင်တာမဟုတ်ဘဲနဲ့အိမ်မှာနေရင်းနဲ့တနက်ထိမှတေဆုံးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူကပြောပါတယ်။
ကလေးရတကားပါလို့မနော်မတကားပါလို့ပြိတ်မလို့လေမြို့စင်လေမှာကျွန်တော်ဒီနေ့တိုင်းတာသူ့မနေ့ကျန်းတောက်ဖို့ဒီနေ့မှာကြောက်ပါတော့ကောက်ပါတော့ကျွန်တော်ယူဆုံးမရဘူးယာကျွန်တော်စားနေမှာလို့ကွတ်တော့တာကလေးလေးလေးကစနေသားလေးကနော်ငါသားငယ်ပါသေးတယ်လို့ငါသားလိုက်ချင်ရဲ့အမေကတရားယူရဲ့ရောက်တာမှအားပေးမှလောက်ကုတ်ဒီဘက်ငါသားရဲ့နိုင်ပါသေးလားမင်းကပြောမှာလို့ပြညာပြောတယ်ငါရင်ပြောလို့မရအနာတက်ကြတော့လို့မြန်မာနဲ့လည်းပြောရနာ
မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေတာကြောင့်နေ့စဉ်လူသေဆုံးမှုတွေဖြစ်ပေါ်နေပြီးမနေ့တုန်းကတရက်ထဲမှာ၄ယောက်သေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်လာတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ
်ပြီးရင်တနက်နေ့ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပို့နေတဲ့ကားပေါ်မှာပဲတည်သွားတယ်ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိအဲ့ဒီလက်ဖက်ဆိုင်ကစွဲတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလေးတကောင်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလေးတကောင်အကနေပြစ်လိုက်တဲ့ဟာကဟိုနဖူးကိုဒူးယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။နေတုံးအခု3ယောက်ရယ်မနက်ကတယောက်ရယ်ပေါ့မနက်ကဒီဘက်မှာတယောက်တည်သွားသေးတယ
်။နေပြည်တော်မှာအင်္ဂါနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့စစ်ကောင်စီပြောခွင့်ရဖိုးချုပ်စွန်မင်းထွန်းကဆန္ဒပြပြည်သူတွေဘက်ကအကြမ်းဖက်လုပ်ရက်တွေကြောင့်အင်အားသုံးနှိမ်နှင်းရတာဖြစ်ကြောင်းကောက်ွယ်ပြောဆိုခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့အင်္ဂါနေ့ကစီရင်အရာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးသူအဖြစ်အတည်ပြုနိုင်သူ260ကျော်ရှိကြောင်းပြောဆိုထားပြီးလက်တွေ့မှာဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။နိုင်ငံတကာပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children အဖွဲ့ကလည်းမန္တလေးမြို့မှာ9နှစ်အရွယ်ကလေးတူအပါအဝင်ကလေးငယ်တွေတေဆုံးမှုတိုးလာနေတဲ့အပေါ်မှာအင်္ဂါနေ့ကပဲသတိပေးလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တနင်္လာနေ့နဲ့အင်္ဂါနေ့မှာနောက်ထပ်တေဆုံးတဲ့သူ3ဦးအပါအဝင်အခုဆိုရင်ကလေးငယ်20ကျော်တေဆုံးပြီး18ယောက်ထက်မနည်းဟာလဲဖမ်းဆီးခံထားရကြောင်းပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တေဆုံးရသူတွေထဲမှာကလေးငယ်တွေပါဝင်နေတာကိုထိတ်လန့်တုန်လှုပ်ဖွယ်တွေ့နေရကြောင်းလဲအင်္ဂါနေ့ကထုတ်ပြန်ချက်မှာ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောကဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောကဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောကကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အသံရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်ကိုတင်ပြပေးချင်ပါတယ်။မနေ့တုန်းကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်တာမှမီဒီယာကိစ္စ၊အကြမ်းဖက်ဆန္ဒဖော်ထုတ်မှုကိစ္စတွေအပါအဝင်နိုင်ငံတော်အဆင့်လက်ပြီးလက်ယူမှုကိစ္စတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒီအပေါ်မှာမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေကဖဲလို့အမြင်ရှိပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကပြောပြပေးပါမရှင်
။မြမတော်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားမှုမှာတချို့မီဒီယာတွေရဲ့သတင်းမှားဖော်ပြချက်နဲ့သွေးထုတ်လှုပ်ဆော်မှုတွေပါတယ်လို့လည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာ channel နဲ့ကွန်ရက်ဖွဲ့အတွင်းမှုကွန်မြင့်ကျော်ကနိုင်ငံရေးအကြောင်းရင်းကြောင့်ဖြစ်ပွားလာတဲ့ပြဿနာကိုမီဒီယာပေါ်လွှဲချတာလို့ဆိုပါတယ်
။ကျန်းမာမှုတွေဖြစ်လာတဲ့ဆိုတာကတကယ်တမ်းကျတော့ဟိုအာဏာသိမ်းတဲ့နေရာတွေစတာ ဒီအနာဒိနေဟာကနိုင်ငံကြီးဒီနေ့မှဖြစ်စေဒီကနေ့ဆန္ဒပြမှုဖြစ်လာတယ်ဒီဟာတွေကိုအကျံဖက်ဖြစ်ပေါ်တယ်အဲ့ဒီဟာတွေကအဲ့လိုဖြစ်လာဒီနေ့မှာဟိုသတင်းမီဒီယာတွေတင်ပြမှုကြောင့်လို့ပြောရင်တော့အဲ့ဒါကတော့ကျွန်တော်တို့လက်မခံဘူးဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူနိုင်ငံကြီးအကြောင်းရင်းတွေရှိတယ်အဲ့ဒါတွေကိုဟိုမီဒီယာကြောင့်လို့ပြောရင်တော့နိုင်ငံကြီးကြောင့်ရင်းကုန်းပေါ်ရဦးဆိုတဲ့ရည်ရွယ်ချက်မျိုးဖြစ်နေမှာပါ
သမ္မတကလည်းအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမီဒီယာဓမ္မတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါ။ဒါအပြင်အဝေးရောက်လွှတ်တော်ကိုယ်စားလှယ်သူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဆက်တွယ်တဲ့မီဒီယာတွေအနေနဲ့မတရားသိမ်းအုပ်ဥပဒေပုံမှန်19တက်နဲ့တရားစွဲခံရမယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားပါတယ်။စေအနာရှင်စန့်ကြည်ရေးတပိမောက်ဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကလည်းဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေကလည်းရှိလာနေတာပါဒီလိုလက်နက်နဲ့အဖြိုခွင်းခံရတဲ့ဖြစ်စဉ်တွေကြောင့်ပြည်သူတွေအတွင်းငြိမ်းချမ်းစွာဆန္ဒပြမှုအဆင့်ကလည်းလက်နက်ကန်အကြမ်းဖက်တွင်ပြောင်းလဲနိုင်တယ်လို့လည်းနိုင်ငံကြီးလှိလသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ
်စေအနာရှင်စနစ်မလို့ခြင်းအဲ့ဒါကိုလူတို့ကငြိမ်းချမ်းစွာဆန္ဒပြတယ်ကျင်းနေကြံပတ်ပြင်းနေကြကိုကျွန်တော်လက်ဗလာနဲ့ခုခံတယ်မျိုးအဲ့ကနေဒီစင်ကျွန်တော်တို့ခုကိုခုခံတာကိုပြင်ဝင်ရှိတယ်ခုခံတာတရားတဲ့ဆိုတဲ့အပေါ်ကနေပြီးတော့ခုနောက်ပိုင်းမှာဆိုရင်လူလူဘက်ကလည်းအခုရှာနာရှင်ပုစုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးနွေးတဲ့ပေါ်ရမ်းရှိတော့2008ဖွဲ့စည်းပုံကလည်းတက်သိမှုတော်တာရှိနောက်ဆုံးကြတော့အထွေထွေလက်နက်ကင်လှုပ်ရှားမှုစီးမှုဥတည်သွားတော့မှာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရသက်တမ်းကာလအတွင်းနိုင်ငံတော်အစ်စ်လှပေးလိုက်ယူမှုနဲ့မရမာမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လှပေးလိုက်ယူမှုစွဲချက်တင်မှုတွေနဲ့ပတ်သက်လို့ဒီပေါ်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိလသုံးသပ်သူဥယဲထွန်းကခုလိုမြင်ရှိပါတယ်
။ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားတက်လာတဲ့အခါအငြင်းအစိုးရတွေနဲ့မတူဘဲနဲ့ဆန့်ရှင်းတဲ့အစိုးရမျိုးညှော်နေတာပေါ့နော်။ဆိုတော့အခုအကြားတဲ့ဟာတွေကတော့တိုင်းပြည်အတွက်စိတ်ကောင်းပေါ့နော်ဒီလိုမှတ်ချင်းမှုတွေဖော်ထုတ်တဲ့နေရာမှာဖော်ထုတ်တဲ့လူကလည်းတန့်ရှင်းတဲ့လူဖြစ်တာတော့ကောင်းတာပေါ့အခုတော့အဲ့ဒီလိုအခြေအနေမဟုတ်ဘူးပေါ့ဗျာနော်ဆိုတော့ကြောက်မယ်ဆိုရင်တော့နိုင်တဲ့လူကသူဥအောင်စော်နေကြတာပါပဲ
လှပေးလိုက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစစ်ကောင်စီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ
နိုင်ငံရေးမှရှင်အခုတော့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်။ CRPH နဲ့ပတ်သက်လို့စစ်ကောင်စီဘက်ကချိန်ချောက်တဲ့လုပ်ရမှန်သမျှသူတို့ကိုထိခိုက်မှာမဟုတ်ဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်။စစ်ကောင်စီရဲ့အင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CRPH နဲ့ဆက်သွယ်တဲ့သတင်းမီဒီယာတွေကိုအရေးယူသွားမှာဖြစ်တယ်လို့ကြေညာခဲ့တယ်လို့ CRPH online အစည်းအဝေးမှတ်တမ်းကိုလည်းသတင်းဖြစ်ထုတ်ပြန်ခဲ့ပါတယ်။ဒီပေါ်မှာ CRPH တုံ့ပြန်ချက်သဘောထားနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းထားပါရဲ့ရှင်
။ထိခိုက်မှုမရှိနိုင်ပါဘူးဗျာ။ကျွန်တော်တို့ရဲ့စီဝေးမှတ်တမ်းတွေကိုသူတို့ရတယ်ဆိုတာလဲအမှန်တဝက်အမှားတဝက်မှားတာတွေလည်းများမယ်။မှန်တာတွေလည်းများရင်လည်းများမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ကိုထိခိုက်ဖို့ဆိုတော့လုံးဝဖြစ်နိုင်မှာမဟုတ်ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းစဉ်ကိုတက်တက်မမဖြောင်းဖြောင်းမမပဲတွားနေတာကျွန်တော်တို့လမ်းကြောင်းပေါ်မှာကျွန်တော်တို့ရှောက်နေတာဖြစ်ပါတယ်
။ဟိုတစ်ဖက်မှာကျတော့ဒီစစ်ကောင်စီကနေပြီးတော့ lobby လုပ်ဖို့ဆိုပြီးတော့ဒီ Israel လူမျိုးကနေဒါအခြေစိုက်တဲ့ lobby အဖွဲ့တစ်ခုကိုငှားတဲ့အခါမှာစစ်ကောင်စီငှားထားတဲ့ lobby ကနေပြောတာကတော့သူတို့စစ်တပ်ဘာတွေလုပ်နေလဲဆိုတာကိုသတင်းအမှန်ကန်အမြင်မှန်နေရအောင်လုပ်မယ်တစ်ဖက်မှာလည်းဒီ Rohingya တွေကိစ္စကိုဟိုဒီလက်ခံဖို့ပေါ့နော်သူတို့ဆိုဒီ UAE ဒီ Arab စော်ဘားမြန်နိုင်ငံနဲ့ပေါ့နော်ဒီတချို့နိုင်ငံတွေနဲ့သူတို့စကားပြောနေတဲ့ဒီ Rohingya တွေပြန်ခေါ်ရေးကိစ္စဆိုတာမျိုးတွေထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဆိုတော့ဒီ CRPH အနေနဲ့ရော Rohingya အရေးကိစ္စအထူးသဖြင့် Rohingya ဆိုတဲ့အသုံးနှုန်းဒီဒီပေါ်မှာ CRPH ရဲ့ရည်တည်ချက်ဘယ်လိုရှိပါလဲရှင
် Rohingya ပဲတုံးတုံးဘယ်လိုမျိုးခေါ်ဖို့ပဲတုံးတုံးဗျာဒါကတော့လူမျိုးတစ်မျိုးပေါ်မှာတုံးဖို့ဘာသာရဲ့ဘာသာရေးကိုးကွယ်မှုပေါ်မှာကျွန်တော်တို့အနေနဲ့ဘာမှပြောစရာမရှိပါဘူးတခုပဲရှိတာကအဲ့ဒီလိုအသုံးနှုန်းဘယ်လိုပဲတုံးနှုန်းသွားတုံးနှုန်းသွားအဲ့ဒီလူတွေပေါ်မှာဆက်ဆံတဲ့အခါအဲ့ဒီလူတွေပေါ်မှာထိတွေ့တဲ့အခါမှာနော်ဒီမိုကရေစီစံယုံနေတဲ့ကိုက်ညီရဲ့လားနော်ပြီးလို့ရှိရင်လူအခွင့်အရေးနဲ့ရောကိုက်ညီရဲ့လားဘလို့ပဲသုံးထားသုံးထားလူတွေကိုတော့အာညီကိုလိုမောင်နှမရင်းချလိုချစ်ခင်ပါတယ်ဆိုပြီးတော့ပြီးတော့မှသွားပြီးတော့တနတ်နဲ့ပြစ်ဒုံနဲ့ရိုက်အိမ်မီးရှို့မရင်းကျင်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ဒီလိုစံချိန်စံညုံနေရတော့သူကသူဘလို့ပဲခေါ်ကြိုက်တယ်လို့ခေါ်ဘလို့လူမျိုးကိုဘလို့တိုင်းရင်းသားကိုဘလို့ပဲခေါ်ပေါ့နော် daga bama adaibe mishi ba tharo chai de lo kho bo no so ro chano ro ga ro no crbh ni ne do la kaung crbh ka ni thwat paw la me so ya ka ni do la kaung chano ro ni ne ga ro rohingya ri paw ma chano ro ga lu khwin yi san nyain san nyoun ni ne thi twet sat san daw me no lo shin yin chano ro ga naingan daga ma shi ni de no di tin tong ni de san nyain san nyoun ni ne no democracy san nyain san nyoun ni ne atou atudu chano ro ga da ko sat san bi lo si sat bi lo saung yaut daw ma phit par de bya
အခုဒီ CRPH ကသက်ဆိုင်ရာယာယီဝန်ကြီးအသီးသီးကနေပြီးတော့သက်ဆိုင်ရာဒီကဏ္ဍအလိုက်ကိုအမိန့်ထုတ်ပြန်ကြေညာချက်တွေထုတ်ပြန်တာရှိပါတယ်ဆိုတော့ဒီကြေညာချက်တွေဒီထုတ်ပြန်ချက်တွေကလက်ရှိပြည်တွင်းနဲ့ပြည်ပမှာပေါ့နော် CRPH ရဲ့ထုတ်ပြန်ချက်တွေကဘယ်လိုတက်ရောက်မှုတွေရှိနေလဲရှင
်ဟာပြည်တွင်းမှာဆိုလို့ရှိရင်ဒီကြေညာချက်တွေကြောင့်လူတွေကအားတက်လာတယ်ဗျာနော်ဥပမာဖြင့်မီတာကတွေမပေးရဘူးအခွန်တွေမဆောင်ရဘူးဆိုလို့ရှိရင်လူတွေကအဲ့ဒီပုံမှာ CRPH ကိုလူဒုကထောက်ခံမှုကရပြီးသားဖြစ်တယ်ဗျာနော်ပြီးလို့ရှိရင်ဒါ legitimacy လို့ခေါ်တဲ့ဒါတရားဝင်မှုကလည်း CRPH ဘက်မှာအပြည့်အဝရှိနေတယ်အဲ့တော့လူလူက CRPH ကိုလိုက်ပြီးတော့ထောက်ခံလာတာဒီဒီစစ်ကောင်စီရဲ့ကြဆုံးငန်းဖြစ်မှာပဲဗျဆိုတော့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုပေါ့နော်ကျွန်တော်တို့ရဲ့ပြင်ညာချက်တွေပေါ်မှာရိုက်ခတ်မှုတွေကိုလူတွေကလိုက်ပြီးတော့လူတွေကလိုက်ပြီးတော့လုပ်တဲ့အကြောင်းမို့ဒါရိုက်ခတ်မှုတွေဖြစ်လာဒါအောင်မြင်မှုပဲဗျဒီတိုင်းပဲပြပမှာလည်းဒီလိုပဲနော်ကျွန်တော်တို့ဒီဝင်ကြီးတွေကိုအတိမတ်ပြုတယ်ကျွန်တော်တို့အခု CRB ချက်နေခန့်ထားတဲ့ဝင်ကြီးတွေနဲ့နိုင်ငံကအစိုးရတွေနဲ့လည်းတွေ့ဆုံမှုတွေရှိနေတယ်ဒါတွေကကျွန်တော်တို့ရဲ့အောင်မြင်မှုပဲဗ
ျနောက်တစ်ခုကကျတော့ဒီ2020ရွေးကောက်ပွဲမှာအနိုင်ရတဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီ CRPH နဲ့ဆက်သွယ်လို့ရှိရင်မတရားအသေးအဥပဒေပုံမှန်စက်ခွန်တင်းနဲ့တရားစွဲခံရမယ်ဆိုပြီးတော့စစ်ကောင်စီကဟိုကြေညာလိုက်တဲ့အတွက်ပေါ့နော် CRPH ရဲ့အပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလာနိုင်မယ်ရှင်
ဘလို့တရားမှုမှမရှိဘူးလို့ကျွန်တော်ကတော့ပြောလို့ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့မတရားအသိဉာဏ်ကျင်ညာတဲ့ CRPH ဒီခုနကတော့ပြောသွားတယ်။တရားဝင်မှုအရာကြည့်လို့ရှိရင်လူထုကနေထောက်ခံထားတဲ့ပါလီမန်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့ဒါကြောင့်မလို့သူတို့ဘလို့ကျင်ညာဒါတွေကစာရွက်ပေါ်မှာပဲရှိတယ်။သူတို့ရဲ့ဥပဒေဆိုတာကလည်းပါဇက်ထဲကနေထွက်လာပြီးတော့ဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုတာတွေကဒါနှစ်ပေါင်းများစွာဖြစ်ခဲ့တာ။ဒါပေမဲ့ဒီအမိန့်နေဥပဒေတွေဒီတရားသလားမတရားသလားမှန်သလားမမှန်သလားဆိုတာလူထုကသိပြီးသားပါဗျ။တရားပြေးနဲ့ဆက်သွယ်လို့သူတို့ဒီလိုမျိုးဖြစ်လာမှာဆိုလို့ရှိရင်လူလူတရက်လုံးကနေပြီးတော့သူတို့မကြောက်မရွံ့ဆက်သွယ်နေတာပဲအဲ့တော့ဘာဖြစ်မှာလဲသူတို့ပဲကြဆုံးမှာပဲဗ
ျနိုင်ငံတကာမှာရှိတဲ့ဒီမြန်မာတန်ယုံနေကနေပြီးတော့ဒီတန်ဝင်တန်းနေပေါ့နော်တန်တမန်ဝင်တန်းနေအခု CDM အမိတ်မနာခံရေးဒီအကြမ်းမဖက်လှုပ်ရှားမှုတွေမှာသူတို့ပါဝင်လာတဲ့အခြေအနေတွေလည်းတွေ့ရပါတယ်သူတို့ရဲ့လိုအပ်ချက်တွေအတွက်ပေါ့နော်ဒီ CRPH ဘက်ကနေပြီးတော့ဟိုဘလို့တာဝန်ယူဆောင်ရွက်ပေးနေလဲရှင်
တန်တမန်နဲ့ပတ်သက်ပြီးတော့ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်တာလည်းရှိတယ်။အဲအခုတို့ရှင်တန်မတီဥကြောမထုံနဲ့ဆက်သွယ်တာတွေလည်းရှိတာပေါ့နော်။အဲဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ community နဲ့ပေါင်းပြီးတော့ဒါတွေကိုကာကွယ်သူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးကိုတတ်နိုင်သလောက်တာဝန်ယူပေးထားတာရှိတယ်။အဲပြီးလို့ရှိရင်အဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးတော့သူတို့ရဲ့ status တွေကိုပေါ့နော်။သူတို့ရဲ့ visa တွေ passport တွေအဲ့လိုမျိုးကိစ္စတွေမှာလည်းကျွန်တော်တို့ဝိုင်းပြီးတော့ကုနေတာတွေလည်းရှိပါတယ်ဗျ။
ဆိုတော့အခုဆိုရင်ဒီ American ဘက်ကနေပြီးတော့ဟိုမြန်မာကိစ္စကိုပေါ့နော်သူတို့တော်တော်လေးပြင်းပြထန်ထန်ဖိအားပေးဆောင်ရွက်လာနေတဲ့အပိုင်းမှာတနည်းလာနေရဆိုလို့ရှင်လေသူတို့ဒီစစ်ကောင်းဆောင်တွေကိုထပ်ပြီးတိုးပြီးတော့တက်မှတ်ထားအရေးယူတာနောက်ဒီတက်မှတ်အလိုက်ကိုသူတို့တိကျနံပါတ်ရင်းနဲ့တက်ပြီးတော့ပြစ်မှတ်ထားပြီးတော့တန်ခက်အရေးယူတာတွေလုပ်လာတယ်။တစ်ချိန်တည်းမှာပဲအခုဆိုရင်ဒီ American နိုင်ငံသားရေးဝန်ကြီးကနေပြီးတော့သူအခု EU ဥရောပခီးစဉ်သွားတယ်ပေါ့နော်ဆိုတော့သူတို့ဒီအမေရိကန်ကပြောထားတာလည်းမြန်မာကိစ္စနဲ့ပတ်သက်ရင်သူတို့ရဲ့မဟာမိတ်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာလည်းပြောထားတာရှိတဲ့အခါကျတော့အခုအမေရိကန်နိုင်ငံသားကြီးဘလင်ကင်ရဲ့ဒီဥရောပခီးစဉ်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးကိစ္စကိုဘယ်လောက်ထိဆောင်ရွက်လာနိုင်မယ်အနေထားရှိလဲရှင်
အခုကျွန်တော်တို့ဟိုရက်ကဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးပေါ့ဗျာအမေရိကန်နိုင်ငံရဲ့အဲ့လိုလှုပ်ဆောင်မှုတွေကိုပေါ့နော်ဒါပေမဲ့အခုရက်ပိုင်းမှာတော်လေးအားရစရာကောင်းလာတယ်ဗျပြီးလို့ရှိရင်အခုပိတ်ဆို့မှုတွေလည်းဆက်ပြီးတော့လာမယ်ဆိုတော့လည်းကျွန်တော်တို့ကြားသိနေရတယ်အဲပြီးရင်ကျွန်တော်တို့နဲ့လည်းတိုက်ရိုက်စကားပြောနေတာလည်းရှိတယ်ဗျအမေရိကန်အစိုးရရဲ့ agency 3ခုလောက်ပေါ့ဌာနကြီး agency မဟုတ် department ကြီး3ခု4ခုလောက်နဲ့ကျွန်တော်တို့စကားပြောနေတာတွေရှိတယ်အဲကျွန်တော်တို့ CR data တွေသူတို့ကိုပေးထားတာတွေရှိတယ်ဆိုတော့ရှေ့လျှောက်ပြီးတော့အမေရိကဘက်ကနေအမေရိကန်အစိုးရဘက်ကနေပြီးတော့အဲပိတ်ဆို့မှုတွေတန်ခတ်ပိတ်ဆို့မှုတွေရေးယူမှုတွေအများကြီးထပ်ပြီးတော့ပေါ်လာဖို့ရှိတယ်ဗျမကြခင်ပါတယ်ပေါ့ပေါ့နော်ပြီးတော့ကျွန်တော်တို့ဆိုလိုတကားရှိတယ်မလားဗျဆင်သွားရင်လမ်းဖြစ်တယ်ဆိုတော့အမေရိကကနေပြီးတော့ဒီ EU နိုင်ငံတွေကိုသွားမယ်เนาะနောက်တခြားနိုင်ငံတွေကိုသူတို့သွားပြီးတော့သူတို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီတန်ခတ်ပိတ်ဆို့မှုတွေကဒီ EU ဘက်ကနေလည်းပေါ်ထွက်လာမယ်နောက်တခြားနိုင်ငံတွေကလည်းပေါ်ထွက်လာဖို့ရှိပါတယ်ဗျ
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင် အခုတော့မြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကြားမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကြောင့်စိုးစိုးဝါးဝါးဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာဗန်နဲ့ငွေလွှဲလုပ်ငန်းတွေပိတ်ထားတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြန်မာပြည်ကသူတို့မိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့နေပါတယ်။ဒီကြောင့် Writer စတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါရှင်။
ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာရွှေပြောက်အလုပ်သမားတွေဟာအရင်ကသူတို့လုပ်အားကတွေကိုကိုဗစ်ကပ်ရောဂါကြောင့်ဗန်နဲ့ငွေလွှဲလုပ်ငန်းတွေပိတ်ထားတဲ့အတွေ့မြန်မာပြည်ကမိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့ခဲ့ရပါတယ်။အဲ့ဒါနဲ့တစ်ဆက်တည်းအခုတစ်ခါမှလည်းမြန်မာပြည်မှာစစ်အာဏာသိမ်းလိုက်တဲ့အတွေ့နိုင်ငံရေးမတည်မငြိမ်ဖြစ်လာပြီးငွေလွှဲဖို့ကပိုပြီးတောင်ခက်ခဲကုန်ရပါတယ်။အဲ့ဒီအထက်မှာဂျွိုင်းအမီရှိအမျိုးသမီးဟာပြီးခဲ့တဲ့9နှစ်လောက်ကနေဆက်ကိုဖျက်ချော်ပြီးထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားမိသားစုတွေရဲ့တာသမီတွေကိုစာတင်ကြားပေးခဲ့ပါဗါတယ်။အဲ့ဒီလိုနဲ့သူဟာရရှိလာတဲ့ဝင်ငွေရဲ့၄ပုံ၃ပုံကိုလားစင်မပြတ်ဗမာပြည်ကမိသားစုတွေစီပြန်လွှဲပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကစပြီးအခြေအနေတွေပြောင်းပြန်ဖြစ်ကုန်တယ်။အထင်က
မှခေါမင်းပြေထငါတန်းနေအနေခဏခ
ါကျမတို့ဒီမှာငွေရှိလို့ပို့ချင်ရင်တောင်းမှမြန်မာပြည်ကိုပို့လို့မရပြန်ပါဘူး။အင်ကုန်ငွေမပို့နိုင်ရင်မြန်မာပြည်မှာရှိတဲ့မိသားစုတွေရက်တည်ရေးအတော်ခက်ခဲပါလိမ့်မယ်။ကျမအပြင်နဲ့ဒေါ်လေးတို့ကအသက်အရွယ်ကြီးနေကြပါပြီ။သူတို့အတွက်ဆေးကုဖို့အစားအစာအတွက်တို့ကငွေလိုတယ်လေ
။ကျွိုင်းအနေနဲ့အခုဆိုရင်ကြားပွဲစားကိုငွေလွှဲကမတန်တဆပေးပြီးမြန်မာပြည်ကမိသားစုတွေစီကိုတရားမဝင်ငွေလွှဲပေးနေရပါတယ်။အဲ့ဒီလိုလွှဲတာဟာအာမခံချက်မရှိပေမဲ့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့ရွှေပြောင်းအလုပ်သမားခန့်မှန်း၄တန်းလောက်ဟာတခြားနီးလန်းရွေးစရာမရှိဘဲဒီနီးကိုပဲအသုံးပြုနေကြရပါတယ်။ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ရဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ခံ Geraldine Ansar ကအဲ့ဒီမှာရှိကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာအခြေအနေဆိုးတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်။
9% out of 10 that we interviewed basically mentioned they were not able to
tomorrow လူစေးရောက်မှာကိုယောက်ကိုမေးမြန်းကြည့်တော့မြမပြည်ကသူတို့အိမ်တွေကိုတရားဝင်လမ်းကြောင်းကနေငွေလွှဲလို့မရဘူးတဲ့အဲ့ဒီလိုလွှဲလို့ရတဲ့သူအနေငယ်ကြတော့လေအခါတိုင်းလိုမဟုတ်ဘဲနည်းနည်းလေးပဲလွှဲနိုင်တယ်လို့ပြောပါတယ
်အဲ့ဒီလိုပြည်ပရောက်ရွှေပြောင်းအလုပ်သမားတွေအနေနဲ့မြန်မာနိုင်ငံကိုတရားဝင်လမ်းကြောင်းတွေကနေငွေလွှဲနိုင်မှုရော့ချသွားရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရိုက်ခတ်လိမ့်မယ်လို့သူကပြောပါတယ
်။
ထိုင်းနိုင်ငံရှိမြန်မာရွှေပြောင်းအလုပ်သမားတွေဟာတရားဝင်လမ်းကြောင်းတွေကနေတစ်နှစ်ကိုအမေရိကန်ဒေါ်လာသန်းပေါင်း2800ဝန်းကျင်ပြန်လွှဲပေးနိုင်ကြပါတယ်။ဒါမြန်မာနိုင်ငံရဲ့ GDP အမျိုးသားဝင်ငွေရဲ့4.3%ခန့်လုံးဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
။ကိုခင်မောင်စုမင်းပြောပြပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးဘက်ကိုအလှည့်ပေးကြရအောင်ပါအမေရိကန်မက္ကဆီကိုနယ်စပ်မှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးတမရဘိုင်ဒန်အစိုးရအနေနဲ့အငြင်းဆုံးကင်တွယ်ဖို့ဖိအားပေးခံနေရပါတယ်ဒီအကြောင်းမီရှယ်ကွင်းသတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါအောင်ရှင်
The message is quite clear. Do not come. The border is closed. The border is secure.
ရှင်းရှင်းလင်းလင်းပြောလိုပါတယ်မလာပါနဲ့နေဆက်ကိုစောင့်ချက်ပိတ်ဆို့ထားပါတယ်လို့အမိမေလုံချိုရေးဝန်ကြီး Alejandro Mayorkas ကပြောသွားတာပါအနည်း20အတွင်းအမေရိကန်တောင်ပိုင်းနေဆက်မှာအရေးအတွက်အများဆုံးနဲ့ရွှေပြောင်းဝင်ရောက်သူတွေရောက်ရှိလာချိန်မှာပဲ Biden ဆိုရကအခုလိုသတင်းစကားပါလိုက်တာပါကယောဂါကာလဖြစ်တာကြောင့်အခုလိုဝင်ရောက်လာမှုကိုလက်မခံနိုင်ကြောင်းဘိုင်ဒန်ဆိုရကပြောကြားထားပြီးတော့ရွှေပြောင်းဝင်ရောက်သူတွေမှာအများစုဖြစ်တဲ့တဦးချင်းဝင်ရောက်လာသူတွေနောက်ဒီမိသားစုတွေကိုလည်းပြန်လည်နှင်ထုတ်နေပါတယ်ဒါပေမဲ့လည်းမိဘမပါတဲ့ကလေးထောင်တဲ့ခြေကိုတော့ထိမ့်သိမ်းစောင့်ကြည့်ပေးထားတယ်လို့သတင်းတွေမှာဆိုပါတယ်ဒီကလေးတွေကိုထားဖို့တင့်တော်တဲ့အစားအုပ်တွေလည်းဘိုင်ဒန်ဆိုရကအပြင်းထန်ရှာဖွေနေတာပါလူဝင်မှုကြီးကြေးနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေကိုထရမ်အစိုးရကဖျက်သိမ်းပြောင်းလဲခဲ့တာကြောင့်လည်းအခက်တွေ့နေရတယ်လို့ဆိုပါတယ်အမိမေလုံချိုရေးဝန်ကြီး Alejandro Mayorkas ကအခုလိုပြောပါတယ်
So we are rebuilding the system
နေဆက်ကိုရောက်လာတဲ့ကလေးတွေကိုဘယ်လိုထိန်းသိမ်းထားပေးမလဲဆိုတာကိုဆောင်ရွက်နေတဲ့အချိန်မှာဒီစနစ်တစ်ခုလုံးကိုပြန်ပြီးတော့မွမ်းမံပြင်ဆင်နေပါတယ်လို့သူကပြောသွားတာပါတချို့ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ရှေ့နောက်ပြောစကားမညီတာတွေကြောင့်ဒီလိုအခြေအနေတွေရှုပ်ထွေးလာတာဖြစ်တယ်လို့ထောက်ပြပါတယ်က ခေလုံငွေလျှောက်သူတွေသူတို့ရဲ့အမှုအမေရိကန်တရားရုံးမှာကြားနာခြင်းအထိမက္ကဆီကိုမှာပဲနေကြဖို့ထရမ့်အစိုးရကချမှတ်ထားတာကိုလည်းအဆုံးသတ်မယ်ဆိုပြီးတော့ဘိုင်ဒန်အစိုးရကပြောထားတာပါအဲ့ဒီမူဝါဒတွေကြောင့်ဟွန်ဒူရက်စ်ဂွာဒီမာလာနဲ့တခြားနိုင်ငံကသူတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့အဟံအတားဖြစ်စေခဲ့တယ်လို့ဆိုပါတယ် Republican အလှတော်အမတ် Michael McCaul ကအခုလိုပြောပါတယ
် It's going to get worse.It's going to get a lot worse. Springtime, summer, more.
လာမယ့်နှွေဦးနဲ့နှွေရသည်မှာအခြေအနေတွေပိုဆိုးလာမှာပါ။သမ္မတသစ်ကအားလုံးကိုကြိုဆိုပါရယ်။ဒူမောင်ကိုကူးသူတွေအတွက်လည်းလုပ်ငန်းတွေပြန်ဖွင့်ပြီးတဲ့ဆိုတဲ့သတင်းစကားမျိုးပါလိုက်တယ်လို့ပါ။ဒီနှွေရသည်မှာတန်းနဲ့ချီတဲ့လူတွေဒီနိုင်ငံတွေကိုဝင်လာကြလိမ့်မယ်လို့ခန့်မှန်းပါတယ်လို့ဆိုပါရယ်။မိဘမပါဘဲလာကြတဲ့ကလေးတွေကတော့လူငယ်ထင်းသေးရေးကြာတွေမပို့ခင်မှာ82နှစ်ကြာထိမ့်သိမ့်ထားတာပါလူငယ်တဲ့သတင်းပတ်တုန်းကတော့ထိမ့်သိမ့်ကြီးရသုံးခုဖွင့်လှစ်ခဲ့ပေမဲ့နောက်ထပ်ရောက်လာတဲ့သူတွေကိုထားမဲ့ကြီးရတွေဘယ်နေရာမှာဖွင့်လှစ်မလဲဆိုတာပြောဖို့ကတော့တာဝန်ရှိသူတွေကငင်းဆန်ခဲ့ပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ CRPH ကခံထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆဆာရဲ့စာတီမတူပီမျိုးလက်ရှိအခြေအနေကိုဆက်တဲ့မင်းမြန်ထားတာကိုနားဆင်ရအောင်ပါချင်းပြည်နယ်မတူပီမျိုးဟာလူဦးရေ4000တောင်မပြည့်တဲ့မျိုးတစ်မျိုးဖြစ်ပေမဲ့လက်ရှိအချိန်ထိစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းရှိနေတော့မယ်လို့ကိုယ်တိုင်ပါဝင်နေသူတူက VOA ကိုပြောပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်ထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေအကြောင်းအမည်မထုတ်ဖော်လို့သူမြို့ခံဆန္ဒပြသူတို့ကိုကိုကျော်ကျော်သိန်းကဆက်သွင်းမေးမြန်းထားပါရဲ့ရှင်
။မတူပီမှာအခုလက်ရှိအခြေအနေတွေကဘယ်လိုရှိနေပါလဲခင်ဗျာ
။လက်ရှိအချိန်ကတော့သူတို့ဟိုညစဉ်ညတိုင်းတော့စစ်တပ်နေဟိုကျင်းတွေအကုန်လုံးနေရာမြင့်သွင်းပါပေါ့နော်နေရာနှံ့ချထားတာတော့ရှိပါတယ်ဟုတ်။အော်အရင်ကလူငယ်၄ယောက်ဖမ်းတယ်နောက်နေ့တယောက်ဖမ်းတယ်အခုနောက်ပိုင်းတော့မရှိရပါဘူးဟုတ်လည်းလည်းဖယ်ချင်းကြည့်တော့
ဆိုတော့ဟိုဆန္ဒပြပွဲတွေကရောအခုရှိနေပါသေးလား
အဲတော့ဟိုဒီလိုမျိုးလက်မပေါ်ထွက်ပြီးတော့ဆန္ဒပြတာတော့မရှိတော့ဘူးဒါပေမဲ့တော့ပျောက်ကြားစနစ်ပုံစံမျိုးပေါ့နော်ရက်ကွက်လိုက်အဲ့လိုမျိုးဆန္ဒပြတာတော့ပြီးတော့ညမှာအဲပုံလိုက်ကတည်းကအဲ့လိုမျိုးတမိန်တိုက်ပွဲတို့ဟိုဟိုဆန္ဒပြပွဲပေါ့နော်အဲ့လိုမျိုးဆိုင်ပိတ်ဟိုတပိတ်တို့အဲ့လိုမျိုးတွေတော့တောက်လျှောက်လို့ဖြစ်သွားတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းပြင်းထန်ထန်ဖြစ်ခဲ့ပါလဲ
ဟုတ်28 February 28ရက်နေ့မှာကျွန်တော်နောက်ဆုံးပေါ့နော်ပထမဆုံးနဲ့နောက်ဆုံးအဲ့နေ့မှာကျွန်တော်ဟိုဖြိုခွဲတယ်မြင့်ရုပ်ပေါ်နေကြည့်တယ်ကျွန်တော်နံပါတ်တုတ်နေရတယ်လိုက်ရိုက်တယ်ပေါ့နော်အဲ့ဒါကိုရှိတယ်။ဟိုဒါမဲ့အဲ့ဒီတော့အဖမ်းခံတာတော့မရှိဘူး။ဟိုအဲ့ဒီနောက်ပိုင်းတော့တော့ဟိုပြောက်ကြားခြင်းပုံစံနဲ့အရက်ကွက်လိုက်အဲ့လိုမျိုးတွေပဲဆိုဆက်ပြဖြစ်တယ်ဟုတ
်။ Okay ဆိုတော့တောက်လျှောက်မှာတော့ဒီလူလူတွေတန်းအကြီးကျယ်ရတာဟိုတည်ဆုံးတာမျိုးတော့မရှိခဲ့ဘူးပေါ့နော
်။မရှိဘူးဟုတ
်။အဖမ်းခံထားရတာကအခုချိန်ထိဆိုရင်ဘယ်လောက်ကြီးများရှိနေပါပြီလဲ
။အဖမ်းခံတာတော့9ယောက်ရှိတယ်။ဒါမဲ့သူတို့တော့ဒီကဒီကြီးတွေပေါ့နော်ဒါလက်မလက်ပါရေးပြတာတားရေးဆရာကြီးကပြန်ပြီးတော့ဟိုကျေစုံပြီးတော့သိထားပြီးတော့ပြန်လွတ်ပေးပါလေ။ဟိုတည့်ရက်3ရက်လောက်သူတို့ဟိုထုတ်ထားပြီးတော့အဲကျွန်တော်ပြန်ဆက်ပေးပါလေ
။ Okay ဒီနောက်တစ်ခါဒီအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM ပေါ့ CDM လှုပ်ရှားမှုကရောအဲ့ဒီမတူပြီဘက်မှာဘယ်လောက်ထိအောင်အောင်မြင်ရှိနေပါလဲခင်ဗျ။ဟ
ိုဒီဆန္ဒရနေတိပေါ့မတ်လဆန္ဒရနေတိစဉ်ကျော်ဒီပါကောက်တဲ့ဟိုအရာဆိုတော့6900ခိုင်လုံးထိတော့အောင်မြင်မှုရှိပါတယ်ဟုတ
်အခုချိန်ထိလည်းပဲဒီ CDM လှူရှောင်းမှုကသွားနေတော့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့တော့ဒီပညာရေးတွေတော့လည်းလို့ဆက်ပြန်ကျော်ဒီအတူဝင်လာတယ်လည်းရှိသေးတယ်ဒါတချို့ဆိုတော့ပြန်ထက်တဲ့ဌာနတွေလည်းတယောက်ဆက်နှစ်ယောက်ဆက်အဲ့လိုမျိုးတွေတော့ရှိပါတယ်အမပြန်ပြန်နေလို့ဆိုတော့လောလောဆယ်ကျွန်တော်6900ခိုင်လုံးပြီတော့ရှိပါတယ်
။ Okay ဆိုတော့မျိုးပေါ်မှာဒီအုတ်ချုပ်ရေးရန်တရားပေါ့နော်လုပ်ငန်းလည်ပတ်နေတာမျိုးတွေရှိနေပြီလား
။အော်ဟုတ်ကဲ့ဒီအုတ်ချုပ်ရေးရန်တရားတော်များများတော့ဒီမှာဟိုကျွန်တော်မြင့်မဲ့ခိုင်ဆိုပြီးတော့ရှိရဲ့ဒီဟိုဝန်ထမ်းရာ140တော်ရှိရဲ့အဲ့ချဲမှာဟိုစီရင်ဝင်မဲ့ဝန်ထမ်းဆို54ယောက်ပဲရှိရဲ့55ယောက်ပေါ့နော်။ဒါ ရခိုင်နှုန်းနဲ့အနေနဲ့ဆိုတော့39ရခိုင်နှုန်းလောက်ပဲရှိပါတယ်ဟုတ်ဒါကြောင့်ဒီမှာနည်းနည်းဒီထရုတ်ပိုင်းမှာကျတဲ့ CDM ဝင်တဲ့အပိုင်းကအားနည်းမှုရှိတယ်ပြီးတော့အခု39ရခိုင်နှုန်းလည်းအကုန်လုံးဟိုရန်ကြီးရဆိုင်ခံရပြီအလောက်ကနေ
ဟ
ုတ်ကဲ့ဆရာဦးကဝန်ထမ်းဟုတ်
ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတည်နေကြတာကဒီချင်းပြည်နယ်ဘက်ကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတော်တော်များများရှိတယ်လို့ကျွန်တော်တို့တည်နေမှာတွေ့ရတယ်အဲ့ဒီဘက်ကထွက်ပြေးသွားတဲ့လူတွေနဲ့လည်းပဲကျွန်တော်တို့ဟိုအင်တာဗျူးလုပ်ထားတာတွေပါလေကျွန်တော်တို့ရှိခဲ့တွေ့ရတယ်ပေါ့နော်မတူပီကနေပြီးတော့ရောအဲ့လိုအိန္ဒိယဘက်ကိုထွက်ပြေးတာလို့ပါလို့ရှိပါသည်လား
ဟုတ်ကဲ့ရှိရဲ့ကျောင်းရာယီလောလောဆယ်ကျော်စီးဆက်မှန်းချေချေအယောက်90ကျော်တော့ရှိသွားပြီဒါကြောင့်အတိတ်ကတော့မိတဲ့ရဲ့ပြီးတော့ညီမလေးရဲ့ရက်တပ်ပွဲဝင်နေပါလားဒါသူကရောင်းတယ်90ကျော်လောက်ရှိမယ်ဟုတ်တယ်မိသားလည်းပေါ့ဒါသူရက်တပ်ပွဲနဲ့မိတပ်ပွဲဝင်နေပေါ့ဒါပြီးတော့ကျောင်းကဝန်ထမ်းတွေလည်းရှိရဲ့ဒါတချို့ဆိုတော့သူဖွဲ့လိုက်လို့ပြီးပြီးတော့ရဲ့ရင်တက်ခဲ့အင်းရရောက်တဲ့အပေါ်ရလရှိတယ်။ကျော်ခန့်မှန်းလာတော့90ကျော်ကျော်လည်းရှိမှာဖြစ်နေတယ
်။ဒီ90ကျော်ကျော်ဆိုတာကခုနပြောတဲ့ရဲတပ်ဖွဲ့မိသက်တပ်ဖွဲ့အပြင်တခြားလူတွေပါပါတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ကျောင်းဝဲအဖွဲ့မှာပါတဲ့လူတွေပြီးတော့ CDM လို့ပြီးတော့နည်းနည်းသူတို့အစိုးရလုံနာရှိရပေါ့တချို့ဆိုတော့အလိုမျိုးမိသားစုလိုက်မော်ထွက်ပြေးသွားရတယ်ဒါတွေလည်းတိုးဆောင်သွားတာရှိတယ်ဟုတ်
ခုနကတော့ပြောရတာလေးပူရှင်းအောင်လို့ခုနပြောတဲ့အရေးအတွက်ထဲမှာဒီရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်အရေးအတွက်ကဘယ်လောက်လောက်ရှိမယ်လို့ခန့်မှန်ပါလဲ
။ဟုတ်ကဲ့အဲရဲတပ်တပ်ဖွဲ့ကတော့ဒီတမျိုးနယ်လုံးဆိုရင်တော့လာလည်းဒီမှာရှိရရဲတပ်ဖွဲ့20ဦးရဲ့ဒီဟိုမြို့ဒီမြို့မှာရှိရတဲ့အကုန်လုံးပေါင်းမယ်ဆိုတော့ဟုတ်တယ်32ရဲ့20ဆိုတော့ဝါသမန်ဟဲ့အောင်ရှိမယ်။အာရဲတပ်ဖွဲ့နေဆိုတော့ဒီမတူမျိုးနဲ့အနေဒီလောလောဆယ်ကိုအင်းရတော့ပဲအကုန်လုံးသူတို့ရတဲ့တခါတည်းဖတ်ပြေးသွားပြီဟုတ်
။မတူပီတမျိုးနယ်တဲကိုပဲခုနရဲတပ်ဖွဲ့ဝင်ရှိတဲ့က50ကျော်အိန္ဒိယဘက်ကိုထွက်သွားတာပေါ့
။ဟုတ်ဟုတ်ဟိုလာလန်ပြည်ကတော့သူတို့ပြောတာတော့26ယောက်ရှိတယ်လို့ပြောတယ်အဲ့ဒီရဲတပ်ဖွဲ့ကတည်းအဲ့ဒီထဲမှာ22ယောက်ဟာကိုသူတို့စီရမ်လို့ကြားရတော့စီရမ်လို့ပြီးတော့အိန္ဒိယကိုတခါလေးနဲ့သူတို့တင်းဆောင်သွားတယ်ဟုတ
်။အဲနောက်ကျန်တဲ့အခြေအတွက်ကရောဘယ်မျိုးတွေရလဲ
။ကျန်တဲ့ကတော့မတူဘူးလား။55သူတို့ကအရာတိကျတော့မတူတော့တာသူတို့ခမန်းချေပြောတာ55ဦးလို့ပြောတယ်55ဦးထဲမှာဟိုခရိုင်နဲ့မြုပ်နေပေါ့။ဒါသူစီရမ်လို့တာဆိုတော့32ဦးလို့ကျောင်းဒီမှာသိရှိပါရဲ့ဟုတ်
။ဆိုတော့ဒီမျိုးလူတို့ပေါ့လေမျိုးရဲ့တာမန်လူတို့ပေါ့ဟလာနေရင်တော့ဆိုရင်နေတူကဆန္ဒပြဖို့တွေရှိခဲ့မယ်လက်မောက်ထဲဆန္ဒပြတာတွေရှိမယ်အခုဆိုလည်းပဲယောက်ျားဆန္ဒပြတာတို့ခုနလိုအတန်တိတ်ဆန္ဒပြတာလို့ဟလာညဘက်ဒီမှာညသပိတ်လောက်တာတို့အဲ့ဒါမျိုးတွေရှိတယ်ဆိုတော့မျိုးလူတို့ရဲ့ဒီဆန္ဒပြဖို့တွေပေါ့ထောက်ခံမှုကရောဘယ်လိုရှိပါလဲ
တော်တော်များများတော့ဟိုထောက်ခံပါလေဒါပေမဲ့လေလောလောဆယ်အချိန်လေးကဒီကနည်းနည်းရေနောကခက်ချင်နေပေါ့ဒါအတက်ကြီးပိုင်းလို့ဆိုနေတဲ့အစိုးရလေလေရှိရဲဒါတော့အမှန်တမ်းပေါ့နော်သူတို့ကဟိုသူတို့ဆန္ဒပြပြစီချင်တော့ဒီတိုင်းပဲငြိမ်စီချင်တာပေါ့ဒါပေမဲ့လူတွေကတော့တော်တော်များများအလူရောငြိမ်ချတာဟိုသူတို့လက်မခံဘူးလက်မခံတဲ့သူတို့ကရတဲ့နည်းနဲ့သူတို့နေပိုင်းနေပေါ့တော့ဆန္ဒခေါ်ထုတ်လိုက်ကြပါတယ်ဟုတ
်ဟုတ်ကဲ့နောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီပေါ့ CRPHCRPH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတဲ့ဒေါက်တာဆဆာကမတူပီဇာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ဟုတ်မတူပီလို့လည်းခေါ်ရလိုင်းလွန်ပီလို့ဟောဇာတိပါဟုတ်
ဟုတ်ကဲ့ဆိုတော့ဒေါက်တာဆဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူလူရဲ့အမြင်သဘောထားကဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီလူလူကတော့အပြည့်အဝထောက်ခံပါတယ်ပြီးတော့ယုံကြည်လဲယုံကြည်ပါတယ်ဒေါက်တာဆဆာပေါ်မှာပေါ့နော်သူဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့ပေါ့သူအကုန်လုံးပြောရင်းချက်အကုန်လုံးရှိကြပါတယ်ဟုတ
်ဆစ်ဒေါက်တာဆဆာကိုဘလို့သူတို့ကနားလဲထားကြပါတယ်မျှော်လင့်ကြတယ်ယုံကြည်ကြတယ်ဆိုတော
့ဟုတ်ကဲ့သူအခုလှုပ်ဆောင်နေတဲ့ပေါ်မှာသူစွမ်းဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ်
ဟုတ်ကဲ့ ဟုတ်ပြီအဲ့ဒါဆိုဒီမတူပီအပြင်မတူပီအနီးနားပတ်ဝန်းကျင်ဒေသတွေနောက်ချင်းပြည်နယ်ရဲ့တခြားဒေသတွေအခြေအနေကိုရောဘာတွေများသိထားပါလဲ
ဟုတ်ကဲ့လောလောဆယ်ပေါ်အခြေအနေနည်းနည်းဒီလူကိုကိုရဲ့ချက်ချက်ပေါ်မှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြို့နယ်တွေနဲ့ဟိုကိုရဲ့ချက်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်ဝိုင်းလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြို့နယ်တော့အဲ့လိုမျိုးဟိုချက်ချက်တာမရှိဘူးခင်ဗ
ျဆိုတော့လက်ရှိမှာဒီမြို့ပေါ်မှာရဲက CDM လုတ်တက်လူတွေပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြည့်ထားတာရှိပါလား
အဲရဲအင်အားရောထပ်မထပ်ဖြည့်တာတော့ပြီးသေးရသေးတယ်ဒါပေမဲ့ပြတ်တော့ထပ်ဟိုဘလောကမြို့နယ်ဖက်နေလဲမနေ့ကတော့စစ်ဟိုစစ်ကားမရှိပါတော့မရှိနဲ့ပြန်ပြီးရဲအင်အားဖြည့်ရတော့ညီနေရပါလေဟုတ
်ဟုတ်ကဲ့လက်ရှိမှာဆိုရင်မြို့ပေါ်မှာစစ်တပ်အင်အားချထားတာရေအတွက်ဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟုတ်ကဲ့တော့အစ်ပြမြို့ပေါ်မှာတော့ဟိုတရားတူတော်တော့ရှိနေတယ်လေသူတိုက်ရင်းထဲမှာဘလောက်အင်အားရှိမလဲတိုက်ရင်းဆိုရနေမှာဒီခလာရ140နဲ့ခမာရ340ရှိရပြီးတော့ဟိုဒီမတပီအခြေချတူပြဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တွဲမှာတော့အင်အားဘလောက်လောက်ရှိမလဲကျွန်တော်ခန့်မှန်းလို့မရဘူးဒါပေမဲ့ဒီတော့ဘုံဒလာထမ်းမဆောင်မှာပတ်ချထားတာရှိရပြီးတော့ဆေးကိုဝင်ထဲမှာတက်ချထားတာရှိရဟုတ်တရားတော့ကြော်မထင်လဲဟုတ်ဦးရတော့
ဟုတ်ကဲ့ခင်ဗျဆိုတော့အခုကအလားပျောက်ကြားဆန္ဒပြပွဲတွေရှိတယ်တက်ရင်ကလည်းပဲတူပြီးချထားတယ်ဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်အလားတောက်ဆူနေတာတွေအောင်မြင်မလားအောင်မြင်မှုရမလားဟလားကိုလူကျင်တာဖြစ်လာမယ်တိုင်းပြည်ပြန်ပြီးတော့အပြောင်းလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားမျှော်လင့်ပါသလားခင်ဗျ
ဟုတ်ကဲ့တော့အပြာရခိုင်တော့ပြီးသွားယုံကြည်ပါတယ်ဒါတော့ဒီမရရတဲ့မျိုးရဲ့တွန်းလှန်မယ်ဆိုတော့တော့လူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟုတ်ပြောလင့်ပါတယ
်ဒီတခြားမြေပြန့်ပေါ်တော့ကျွန်တော်မြေပြန့်လို့ပြောတာကတော့ချင်းကတော်မွန်ဒေတာတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမြေပြန့်ဒေတာတွေမှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်လို့တည်နေလူရနေပါရဲ့လားဘာတွေဖြစ်နေတယ်ဥပမာဆိုကြပါစို့ကျွန်တော်တို့မန္တလေးမှာရန်ကုန်မှာဟလားတခြားမကွေးမုံရွာစသဖြင့်အဲ့လိုနေရာတွေမှာဖြစ်နေတာနဲ့ပတ်သက်လို့ရောဟိုတည်နေရပါခင်ဗျဟ
ုတ်ကဲ့တော့ဟိုမန္တလေးရန်ကုန်မှာရှိရတဲ့ချင်းနေနဲ့ဖုန်းအခြေပတ်တော့ရှိပါတယ်ဒါသူတို့ဆရာနေကိုဆက်စကားအရင်ကြတယ်တော့တော့တစ်ခါလေးကြိုက်တော့ရေဒီယိုနဲ့နားထောင်ပြီးတော့ကြားရတာတွေလည်းရှိပါတယ်ဟုတ
်ရေဒီယိုဆိုတော့ဘယ်လိုသတင်းဌာနတွေကိုနားထောင်တာပါလဲခင်ဗျ
ဟိုအဲ့ဒီ video ဟိုလိုင်းနေပေါ့နော်အဲ့တော့နားထောင်ဖြစ်ပါတယ်ဟိုည7နာရီ10ခွဲအဲ့လိုမျိုးမှာတော့နားထောင်ပါတယ်ဟုတ
် radio ကရောအဲ့ဒီမှာကောင်းကောင်းနားထောင်လို့ရပါသလား radio လိုင်းမိပါသလားခင်ဗျာ
မိပါတယ်ဟုတ်ရပါတယ
်ဆိုတော့အခုက internet ကအများအပြင်ဖြတ်ထားခံရတယ်ဆိုတော့လူသူရဲ့သတင်းအချက်အလက်ရနေတဲ့အဓိကသတင်းရင်းမြစ်တွေကဘလိုနေရာတွေကနေသတင်းအချက်အလက်ရနေတာပါလဲ
အဲ့တော့ဒါဒီမြို့ကတော့တော်မူဒီမြို့ကကျဉ်းကျဉ်းလေးလို့ပြောရမှာပေါ့နော်ဒါတယောက်နဲ့တယောက်ကုန်လုံးပြည်နေရဲ့ဆိုတော့အတော့ဟိုဖုန်းနေနဲ့ပဲတယောက်ပြီးတယောက်အဲ့လိုမျိုးတရင်ပေးရတော့အဲ့လိုမျိုးရှိရပြီးတော့လူချင်းပေးရအချိန်ပြောတာအဲ့လိုမျိုးကြီးဒါတိကရှိပါရဲ့ဟုတ
်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်ပြနေတဲ့အခြေအနေတွေကိုကရေဒီယိုကတဆင့်သိရတာလားဒါမှမဟုတ်တခြားဒေသတွေကိုဖုန်းဆက်ပေးပြီးတော့မှသိရတာပါလား
အဲ့တော့ပရမတော့တော့ဖုန်းနဲ့အရင်ဆက်တယ်လေပြီးတော့ညနေပိုင်းနေမှာတော့ဗီဒီယိုနားထောင်ဖြစ်ပါရဲ့ဟုတ်ဒီကတော့ဖုန်းနဲ့တော့ဆက်နေဆန်းဆက်ဆက်ပြီးတော့ချို့ through wifi လုံးနဲ့လူတွေရှိရပေါ့အဲ့ဒါသူတို့ဒီမှာဟိုဒီဘက်ဒီဘက်နိုင်ငံရဲ့ခြေလို့ဒီဘက်မှာဘယ်လိုမျိုးတင်းတွေဆက်နေပြီးဒီကဒီဒီမှာမှာဘယ်လိုမျိုးခြေလို့ရှိရဆိုတော့ဖုန်းနဲ့ပဲသူတို့အရင်ဆက်မေးရအဲ့လိုမျိုးရှိပါရဲ့ဟုတ
်ဟုတ်ကဲ့ပါခင်ဗျာဒီဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဘေးရန်တွေကင်းပါစေခင်ဗျာ
။ဟုတ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
။ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်။VOA စီစဉ်တွင်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားလိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ The illicit drug trade remains one of the most pernicious threats to US public health and security as well as to international
security. တရားမဝင်မှုရဲ့စေဝါမှောက်ကိုမှုဟာ American ပြည်ထောင်စုရဲ့လူထုကျန်းမာရေးနဲ့လုံခြုံရေးအတွက်သာမကနိုင်ငံတကာတည်ငြိမ်ရေးအတွက်ပါအဓိကကျတဲ့အဆိုးရွားဆုံးခြိမ်းခြောက်မှုတွေမှာတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်လို့ American နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ပြောလိုက်ပါတယ်American နိုင်ငံသားရေးဝန်ကြီးဌာနကမကြာသေးခင်မှာပဲထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်မှာကမ္ဘာတဝန်းမူရစ်ဆေးဝါးမှောက်ခိုမှုတွေတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုအသေးစိတ်ဖော်ပြထားပါတယ်2020ပြည့်နှစ်နိုင်ငံတကာမူရစ်ဆေးဝါးထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာမှာတော့မူရစ်ဆေးဝါးဝယ်လိုအားနဲ့ရောင်းလိုအားလျှော့ချရေးအရေးကြီးပုံကိုအလေးထားဖော်ပြထားသလိုဆေးဆွဲသူတွေကိုကုသမှုတွေတိုးမြှင့်ဖို့ကိုလည်းဖော်ပြထားပါတယ်2020ပြည့်နှစ်မှာကြုံခဲ့ရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေကြားမူရင်ဆေးဝါးတိုက်ဖျက်ရေးရလဒ်တွေမှာအတက်အကျတွေလည်းကြုံခဲ့ရပါတယ်။ဥပမာအနေနဲ့အမေရိကန်ရဲ့မိဖက်တွေဖြစ်ကြတဲ့ကိုလံဘီယာနဲ့ပေရူးနိုင်ငံတွေမှာကိုကာစိုက်ပျိုးရေးဟာစံချိန်ချိုးအောင်မြင့်တက်ခဲ့တာပါ။အထူးကစိုးရင်ရတဲ့နိုင်ငံတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့မက္ကဆီကိုဟာဆိုရင်လည်းအမေရိကန်ကိုတင်ပို့တဲ့ဘိန်းဖြူ၊ဖန်တနီလ်နဲ့စိတ်ကြွဆေးထုတ်လုပ်ရာနေရာတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့မဒူရိုတရားမဝင်အစိုးရရဲ့အကျင့်ပြတ်ချစားမှုစီမံခန့်ခွဲမှုအားနည်းချက်တွေကြောင့်မူရစ်ဆေးဝါးမှောင်ခိုမှုနဲ့တခြားဥပဒေမဲ့လုပ်ငန်းတွေကဝင်ငွေတွေကိုအားထားနေရပါတယ်။တရုတ်နိုင်ငံကမြစ်ဖြားခံလာတဲ့ဓာတ်ရုပစ္စည်းတွေအမြောက်အများဝင်ရောက်မှုကြောင့်မြန်မာနိုင်ငံကစိတ်ကြွဆေးထုတ်လုပ်မှုတွေတိုးလာရာကအာရှနဲ့ကျွန်းနိုင်ငံတွေကိုပြတ်နှက်မှုတွေလည်းတိုးမြင့်လာခဲ့တာပါ။ဖန်တနီလ်နဲ့စိတ်ကြွဆေးထုတ်လို့ရမှာအသုံးပြတဲ့ဓာတ်ရုပစ္စည်းတွေကိုထိန်းချုပ်ရမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လည်းတရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်
။ The United States recognizes that political will is the most important determinant of success in a global fight to achieve a reduction in drug production and we will remain committed to working with like-minded governments to reduce illicit drug flows and drug use.
မူရစေဝါထုတ်လုပ်မှုတွေလျှော့ချရေးကဘာတဝန်းကျိုးပန်းရာမှာအောင်မြင်မှုရဖို့ဟာနိုင်ငံရေးစံတားရှိဖို့အရေးအကြီးဆုံးဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကလက်ခံထားပြီးမူရစ်ဆေးဝါးပြန့်နှံ့မှုတွေနဲ့အသုံးပြုမှုတွေကိုလျှော့ချနိုင်ရေးအတွက်စိတ်တူကိုယ်တူတခြားအစိုးရတွေနဲ့လက်တွဲကြိုးပမ်းဖို့လည်းဆက်လက်တန်ဓေဌာန်ချထားဆဲဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
တော်ရရှင်တို့အခုနားဆင်နေကြရတာက VOA American တန်ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။ဒီကနေ့ညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်နဲ့လိုင်းလက်မီတာ190ရုပ်ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်ထိုက်ကပြောပြပေးပါရှင
်။မြန်မာနိုင်ငံဆီယနာတိမ်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ်။ဆီယနာတိမ်ပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံးရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်္ဂါနေ့မှာပြောပါတယ်။အနာဒိစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဒီကနေ့မတ်လ24ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါင်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါင်ဆန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်။ဆေးအနာသိမ့်မှုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအပေါ်အနာဒိအဖွဲ့ကကြီးအစ်စ်အုံပြုဆက်လက်အကြံဖက်ဖြိုးခွင်းနေတာနဲ့အတူပဲမတ်လ23ရက်နေ့မန္တလေးမှာပြစ်ခတ်မှုအတွင်းအနည်းဆုံး3ဦးသေဆုံးခဲ့ရကြောင်းအခုအညီပေးရဆောင်ရွက်သူတွေက BOA ကိုပြောပါတယ်။နိုင်ငံတော်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကကြီးအစ်စ်အုံပြစ်ခတ်တပ်ဖြတ်နေပြီမယ်လို့လဲနိုင်ငံတော်မှာပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါတယ်။မြန်မာဆီယနာသိမ်းမှုအတွင်းသေဆုံးခဲ့ရတဲ့မြန်မာပြည်သူတွေအတွက်မီးထွန်းညီဆူတောင်းပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်
။သတင်းချင်းချက်ကိုမတ်သိန်းကြီးထိုင်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာက PJ Elliot ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသတင်းအောင်ပါ
This program